ပြီးခဲ့တဲ့စက်တင်ဘာ17ရက်နေ့ညပိုင်းကစစ်တွေမြို့မှာသတင်းယူနေတဲ့ဂျာမနီနိုင်ငံအခြေစိုက် ARD TV သတင်းအဖွဲ့ဒေသခံရခိုင်တိုင်းသားတွေရဲ့ဝိုင်းဝန်းရံမှုတာကိုခံရပါတယ်။ဆွဆွဲချက်ကတော့ဂျာမန်သတင်းအဖွဲ့ကကင်မရာမင်းနှစ်ယောက်ကိုတူရကီတွေမွတ်စလင်တွေသတင်းလိန်တွေလာရိုက်နေတယ်၊ဗလီပုံတွေရိုက်နေတယ်လို့ဆွဆွဲပြီးလှုံ့ဆော်လူအုပ်စုနဲ့ဝိုင်းဝန်းပြီးရံမှုဖို့ကြိုးစားတာဖြစ်ပါတယ်။နောက်ပိုင်းပြည်နယ်အဆင့်မြင့်ရဲတပ်ဖွဲ့မှုကိုယ်တိုင်ပါဝင်တဲ့ရဲတပ်ဖွဲ့ရောက်ရှိလာပြီးထိန်းသိမ်းရတဲ့အနေအထားဖြစ်ခဲ့ပါတယ်။ဂျာမန်ရုတ်တံသတင်းတောက်တွေကိုဟိုတယ်ပြန်ဖို့ဟိုတယ်ကိုဝိုင်းဝန်းလာတဲ့လူအုပ်စုကြီးကရံမှုတာမခံရအောင်ရဲတပ်ဖွဲ့ကတညလုံးလုံခြုံရေးပေးနောက်နေ့လဲသတင်းတောက်အဖွဲ့ကိုဘယ်မှသွားခွင့်မပေးဘဲနေကင်းမှာလုံခြုံရေးအဆောက်အအုံနဲ့လေစိတ်ကိုလိုက်ပို့ပြီးရန်ကုန်ကိုပြန်စီခဲ့ပါတယ်။အခုပြဿနာမဖြစ်ခင်ပြည်ထောင်စုအခြေစိုက်ရုတ်တံသတင်းတောက်တွေလဲအခုလိုကံကြမ္မာမျိုးကြုံခဲ့ရပါသေးတယ်။ဒီပြဿနာဘယ်လိုဖြစ်ရတာပါလဲ။ရခိုင်ပြည်နယ်ကပြည်ပခပြဿနာမှာသတင်းအမှန်ရယူရခက်ခဲနေပြီလားဆိုတာကုတ္တပဆွေးနွေးတင်ပြသွားပါမယ်
။လူအုပ်ကြီးရဲ့ရံမှုတာခံရတဲ့ဂျာမန် ARD TV သတင်းအဖွဲ့ဟာအရင်တုန်းကလည်းမြန်မာနိုင်ငံကိုရောက်ဖူးပါတယ်။ရခိုင်ပြည်နယ်စစ်တွေဘက်ကလည်းသွားပြီးသတင်းရယူဖူးပါတယ်။ခုတစ်ချိန်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအကြမ်းဖက်သမားတွေကိုတပ်မတော်ကနယ်မြေရှင်းလင်းရေးလုပ်ပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့အခြေအနေတွေတိုင်းရင်းသားဒုက္ခသည်တွေမွတ်စလင်ဒုက္ခသည်တွေစတဲ့အကြောင်းတွေကိုသတင်းရယူပေးပို့ဖို့ရည်ရွယ်တယ်လို့သိရပါတယ်။ဒီလိုနဲ့ဂျာမန်ရုတ်တံသတင်းအဖွဲ့ဟာ journalist visa လျှောက်ပြီးသူတို့ရုံးခွဲအခြေစိုက်ရာစင်ကာပူကနေရန်ကုန်ကိုစက်တင်ဘာလ12ရက်နေ့မှာရောက်လာပါတယ်။ရောက်လာခင်ကတည်းကအဲ့ဒီအဖွဲ့ဟာပြည်ကြားရေးဝန်ကြီးဌာနကိုဆက်သွယ်ပြီးရခိုင်ပြည်နယ်စစ်တွေဘက်ကိုသွားမယ်အကြောင်းခွင့်ပြုချက်ရရင်ဘူတိတောင်အထိသွားပြီးသတင်းရယူမယ်အကြောင်းတရားဝင်တင်ပြပြီးတဲ့နောက်မှာရန်ကုန်ကနေစစ်တွေကိုစက်တင်ဘာလ13ရက်နေ့မနက်ပိုင်းမှာလေကြောင်းခီးနဲ့သွားခဲ့ကြတာဖြစ်ပါတယ်။ဂျာမန်ရုတ်တံသတင်းအဖွဲ့ဟာစစ်တွေကိုရောက်ရောက်ချင်းမောင်းတော်ဒေတာဘက်ကနေထွက်ပြေးလာတဲ့ရခိုင်အပါအဝင်တိုင်းရင်းသားတွေယာယီခိုလုံရဖုံးတော်ကြီးအကြောင်းတွေကိုသွားပြီးသတင်းရယူကြပါတယ်။တိနယ်အစိုးရအဖွဲ့ရုံးကိုသွားပြီးဘူတိတောင်ဘက်ကိုသွားရောက်သတင်းရယူခွင့်ပြုဖို့တင်ပြပါတယ်။ဒါပေမဲ့တပ်ဆိုင်ရာအာဏာပိုင်တွေကအရင်ကဘူတိတောင်အထိသတင်းအဖွဲ့တွေသွားခွင့်ပြုပေမဲ့အခုရပိုင်းကစသွားခွင့်မပြုတော့ဘူးဆိုတဲ့အတွက်မသွားနိုင်ခဲ့ပါဘူး။
ဂျာမန်ရုတ်တံသတင်းအဖွဲ့ဟာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခပြဿနာတွေနဲ့ပတ်သက်ပြီးဖြေကြားပေးနိုင်မဲ့ပြည်နယ်ဝန်ကြီးချုပ်နယ်လုံဝန်ကြီးအစိုးရအဖွဲ့အတွင်းရေးမှူးစတာတွေနဲ့တွေ့ခွင့်တောင်းပေမဲ့အချိန်မပြေတော့တွေ့ခွင့်မရခဲ့ကြပါဘူး။ဒါအပြင်စစ်တွေမှာရှိတဲ့ဒုက္ခသည်စခန်းတွေကိုသွားဖို့ကြိုးစားပါသေးတယ်။အရင်ခေါက်တွေတုန်းကဝင်ခွင့်ရတွေ့ခွင့်ရတော့ဒီတစ်ခေါက်လည်းတွေ့ခွင့်ရမယ်အထင်နဲ့ကြိုးစားတာပါ။ဒါပေမဲ့အာဏာပိုင်တွေကဒုက္ခသည်စခန်းတွေစီလည်းသွားခွင့်မပေးခဲ့ပါဘူး။ပြောရရင်ဂျာမန်ရုတ်တံအဖွဲ့ဟာစက်တင်ဘာ23ရက်လုံးစစ်တွေမှာရှိတဲ့ဖုံးတို့ကြီးအကြောင်းတွေကရခိုင်တိုင်းသားတွေခိုးလုံရဒုက္ခသည်စခန်းတွေမှာလိုက်ပြီးရိုက်ကူးရေးလုပ်တာကလွဲရင်တခြားဘာရိုက်ကူးရေးမှမလုပ်နိုင်ခဲ့ပါဘူးဒီလိုနဲ့ည9နာရီခွဲလောက်မှာစစ်တွေကနေဂျာမနီကသူတို့ရုတ်တံဌာနကိုတိုက်ရိုက်သတင်းပေးပို့ဖို့လုပ်ပါတယ်ဂျာမနီမှာရုတ်တံလွှင့်တဲ့အချိန်နဲ့ချိန်ညှိပြီးရိုက်ကူးထုတ်လုပ်ဖို့လုပ်တာပါဒီလိုနဲ့စစ်တွေကနေတိုက်ရိုက်သတင်းပေးပို့ဖို့ဥဥတ္တမပန်းချန်ရှိသွားပြီးရိုက်ကူးရေးလုပ်ဖို့ပြင်ဆင်ကြပါတယ်ရုပ်တံထုံးစံကင်မရာထောင်တာတွေမီးစလိုက်ထောင်တာတွေလွှင့်ထုတ်ပေးမဲ့စက်ကရိယာပြင်ဆင်တာတွေစတာတွေအချိန်ယူလုပ်ကြပါတယ်။ဒါပေမဲ့လည်းဗိုင်းရိုက်ကူးရေးမှမလုပ်ရသေးခင်စတော့မစရသေးခင်လူအုပ်ကြီးကဝိုင်းလာပြီးတူရကီတွေမွတ်စလင်တွေဗလီကိုမှတ်တမ်းတင်ရိုက်နေကြတယ်သူတို့ကိုဆုံးမမရမယ်စသဖြင့်အမျိုးမျိုးပြောပြီးရံမှုမဲ့အနေထားလုပ်ကြပါတော့တယ်
ဒီလိုအနေအထားမျှော်လင့်မထားတဲ့အတွက်ထိတ်လန့်ကြောက်ရွံ့နေတဲ့ဂျာမန်ရုတ်တံအဖွဲ့ဝင်တွေဟာဂျာမနီကသူတို့ရုံးကိုအန်ဒီယန်နဲ့ကြုံရပြီးဆိုပြီးဖုန်းဆက်တာသူတို့တည်တဲ့ကုလသမဂ္ဂတာဝန်ရှိသူတွေစီဖုန်းဆက်တာလို့တလို့စကပြန်မင်းကလေးကလည်းပြည်ကြားရေးဝန်ကြီးဌာနတာဝန်ရှိသူတွေစီဖုန်းဆက်အကူအညီတောင်းပြီးလုံခြုံရေးဆောင်ရွက်ပေးဖို့ပြောဆိုရတဲ့အခြေအနေထိရောက်သွားခဲ့ပါတယ်နောက်ပိုင်းရဲတပ်ဖွဲ့ဝင်တွေရောက်လာတဲ့အခါလူအုပ်ကြီးကိုအပြစ်မှန်ပြောပြီးထိမ့်သိမ်းရမယ့်အစားဂျာမန်သတင်းအဖွဲ့ကိုဟိုတယ်ပြန်စီပြီးအသေးစိတ်စစ်ဆေးပါတော့တယ်။နိုင်ငံကူးလက်မှတ်တွေ၊ဗီဇာတွေ၊ထောက်ခံစာတွေစစ်ဆေးရုံမကရိုက်ကူးထားတဲ့ဗီဒီယိုဖိုင်တွေကိုပါစစ်ဆေးပါတယ်။ပြောရရင်တရားဝင်သတင်းထောက်ဗီဇာနဲ့ဝင်လာတရားဝင်ခွင့်ပြုချက်တောင်းပြီးတရားဝင်သတင်းရိုက်ကူးရေးလုပ်တာမို့ဘာမှအပြစ်ပြောစရာမရှိခဲ့ပါဘူး။ဒါပေမဲ့ရဲတပ်ဖွဲ့ဟာလူအုပ်ကြီးနဲ့ပြည်သူလူထုကိုဒီအဖွဲ့ကြီးဟာမှန်မှန်ကန်ကန်တည်င်းလာယူတာပါလို့အသေးချာရှင်းပြတာမျိုးလူအုပ်ကြီးတွေကမှန်မှန်မကန်ပြောဆိုပြီးလူစုလူဝေးဖြစ်ပေါ်အောင်ရံမူကန်ကြီးဖြစ်အောင်လှုံ့ဆော်သူတွေအကြမ်းဖက်မှုဖြစ်အောင်သွေးထိုးသူတွေကိုအရေးယူတာမျိုးဘာတစ်ခုမှမလုပ်ခဲ့ပါဘူး တရင်သမားတွေကိုသူတို့အလုံးလုံးနိုင်အောင်ကာကွယ်စောင့်ရှောက်ပေးရမယ်စာဘာအပြစ်တစ်စုံတရားမှမရှိပါပဲနောက်နေ့စက်တင်ဘာလ14ရက်တရက်လုံးလုံးဟိုတယ်ကထွက်ခွင့်မပေးတော့သလိုလေးစိတ်ကိုတန်းပို့ပြီးရန်ကုန်ပြန်စီခဲ့ပါတယ်အဆိုဆုံးကတော့အထက်ကိုအစင်ခန်းစာတင်တဲ့အချိန်မှာတရင်အဖွဲ့ကပဲအမားလုတ်တရောင်ရောင်လူအုပ်ကြီးကပဲမှန်တရောင်ရောင်တင်ပြခဲ့တာပဲဖြစ်ပါတယ်ရဲတပ်ဖွဲ့ရဲ့အထက်ကိုတင်ပြတဲ့အစင်ခန်းစာထဲမှာ2019ခုနှစ်စက်တင်ဘာလ13ရက်နေ့9:15 မိနစ်အချိန်စစ်တွေမြို့ဦးဥဒမပန်းချံနောက်မှာရှိတဲ့ဘလီဟောင်းအာမမ်မိုရီဟိုတယ်တွင်တဲခိုနေထိုင်သည့်ဂျာမနီနိုင်ငံသားဂျာနအူးမှဘလီအာဓာတ်ပုံရိုက်ရာလူစုလူဝေး90ဦးခန့်မှစုရုံးရောက်ရှိလာ၍ဟိုတယ်ရှိတွင်ရုပ်ရုပ်တဲတဲဖြစ်ပွားဆိုပြီးဖော်ပြထားသလို၎င်းတို့အားမျက်ခြေမပြတ်စောင့်ကြပ်ကြီးရှုလျက်ရှိပါသည်ဆိုပြီးလဲတင်ပြထားပါသည်မြုပ်ကန်တွေကတူရကီတွေမွတ်စလင်တွေဆိုပြီးဆွဆွဲပြီးရံမူတာရဲတပ်ဖွဲ့ကရိုက်ကူးထားတဲ့ဗီဒီယိုဖိုင်တွေကိုစစ်ဆေးတာစတဲ့အချက်တွေကိုတော့ထိန်ချန်ထားတယ်လို့ဘလီကိုဓာတ်ပုံရိုက်တယ်ဆိုပြီးမမှန်မကန်တင်ပြထားတာတွေတွေ့ကြရပါတယ
်။ဒါကိုကြည့်ရင်ရခိုင်ပြည်နယ်မှာတချို့သောတိုင်းသားတွေဟာသတင်းမီဒီယာသမားတွေကိုရန်သူလို့သဘောထားပြီးမမှန်မကန်ဖန်တီးဆွဆွဲရံမူဖို့ကြိုးစားတာကိုရဲတပ်ဖွဲ့ဘက်ကသတင်းတော့တွေအန္တရာယ်မဖြစ်အောင်အကာအကွယ်တော့ပေးပါရဲ့။ဒါပေမဲ့လည်းပြိုင်နေတဲ့မှာသတင်းရယူရင်းနဲ့ပတ်သက်ပြီးအကူအညီမပေးတာသတင်းရယူရေးပိတ်ပင်တာနောက်ဆုံးသတင်းမီဒီယာသမားတွေပေါ်သဘောထားမမှန်တာကိုလည်းတွေ့မြင်ကြရပါတယ်စစ်တွေကအခုနောက်ဆုံးဖြစ်ရမှာဆိုရင်သတင်းမီဒီယာအဖွဲ့ကိုနောက်ဒီကိုမလာခဲ့နဲ့တော့လို့တတိပင်းသလိုဖြစ်ခဲ့ပြီးအခြားပြည်ပသတင်းအဖွဲ့တွေကိုလည်းရခိုင်ပြည်နယ်မှာမွတ်စလင်တွေဒုက္ခသည်စခန်းကလူတွေနဲ့ပတ်သက်ပြီးသတင်းယူရင်အခုလိုအန္တရာယ်ကြုံရနိုင်တယ်ဆိုပြီးတတိပေးလိုက်သလိုဖြစ်သွားစေခဲ့ပါတယ်ဒီအတွက်ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်ပြီးသတင်းရယူရေးခက်ခဲလာသလိုတကယ်ဖြစ်ပျက်နေတဲ့သတင်းအမှန်တွေကိုပြည်သူတွေရောနိုင်ငံတကာကပါသိရှိဖို့လွယ်ကူမှာမဟုတ်ပါကြောင်းတင်ပြလိုက်ရပါတယ်။